ရခိုင်ပြည်နယ်မှာဒီရက်ပိုင်းတွေအတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားနှစ်ဖက်တိုက်ပွဲနဲ့ဘုံခွဲတိုက်ခိုက်မှုတွေပိုးပြီးတော့အဖြစ်များလာနေပါတယ်။မနေ့ကရသေးတော်မြို့နယ်ထဲမှာပဲတိုက်ပွဲ3ချိန်ဖြစ်ပွားခဲ့တယ်လို့ပုံနာကျွန်းမြို့နယ်ဘက်မှာလည်းတပ်မတော်သားတွေစီးနင်းလာတဲ့အရတားကားတစ်စီးကို AA ဘက်ကဘုံခွဲတိုက်ခိုက်ခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေပြောပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်
။စီရီသင်းမှနေစေရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ကြားမနေ့ကရတိတောင်မြို့နယ်ထဲမှာ3နေရာလောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဖေဖော်ဝါရီလ18ရက်နေ့မှာတော့ရတိတောင်မြို့နယ်ဂရင်းရှောင်းရွာနဲ့ဆက်ပြေကျရွာအကြားမှာဖြစ်တဲ့တိုက်ခိုက်မှုမတင်ဖြစ်ပွားခဲ့တာရှိ18ရက်နေ့မနေ့ရှင်းလာပြီးတုန်းကမှာရတိတောင်မြို့နယ်နွားပြင်းကုန်းရွာရဲ့တောင်ဖက်မှာဒါတတိယအကြိမ်တိုက်ပွဲဖြစ်ပွားခဲ့တယ်။ဖေဖော်ဝါရီလ14ရက်နေ့မှာရိုးချောင်းနဲ့ဒီပုတ်ရအကြားမှာအဲ့မှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။အဲ့ဒီတိုက်ပွဲမှာတော့ကမာဖီးယားဘက်ကနေပြီးတော့တေရောက်တဲ့အထက်ကျဆုံးတာရှိတယ
်။တမန်တော်သတင်းမှပြန်ကြားရေးဖွဲ့တွဲဘက်တွေးမှုဘူးမှုချုပ်စုံမင်းထွန်းကတော့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာအတိအပြုမပြောနိုင်သေးဘူးလို့ဆိုပေမဲ့ဖေဖော်ဝါရီလ14ရက်နေ့ကရသေးတောင်မြို့နယ်ရေစိုးချောင်းကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့တော့ပြောပါရစေ။ဒီ
တောင်မှာတော့ကျွန်တော်ရေစိုးချောင်းဘက်မှာဖြစ်တာလေးရှိပါတယ်ဗျ။ကျွန်တော်ရေစိုးချောင်းဆိုတာရသေးတောင်ရဲ့မြောက်ဘက်ကျမှာပေါ့။အဲ့ဒီကမှာတခုဖြစ်တာရှိတယ်။အိမ်မိုင်းကောက်ပေါက်ခွဲတဲ့အားလေးရှိတာပါပဲဗျ
။ရေစိုးချောင်းတိုက်ပွဲမှာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားနေတယ်လို့ AA ဘက်ကသတင်းထုတ်ပြန်ထားပေမဲ့အသေးချာတည်မပြုတ်နိုင်သေးပါဘူး။ဖေဖော်ဝါရီလ18ရက်နေ့နနေ့ဘက်မှာလဲဘုံကျုံမြို့နယ်တဲသောရွာနဲ့ရူဒီယိုကျေးရွာကျမ်းမှာအရတားကားတွေကိုသုံးပြုပြီးစင်အားဖြည့်သိမ်းနေတဲ့အတမတော်သားတွေစီးနင်းလာတဲ့ယင်ကိုဘုံခွဲတိုက်ခတ်ခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဘုံကျုံမြို့နယ်တဲသောနဲ့ရူဒီယိုရွာကျမ်းမှာနော်အဲ့ဒီမှာအရတားကားတွေကိုအသုံးပြုပြီးတော့ဒါသွားနေတဲ့ဗမာတပ်ဖွဲ့တွေကိုနော်အဲ့ဒီဗမာတပ်ဖွဲ့တွေရဲ့ယင်တော်ကိုကျွန်တော်တို့ဘက်ကနေပြီးတော့ဒါဝင်ရောက်တိုက်ခိုက်ခဲ့တာ။ထိခိုက်မှုကတော့ရှိခဲ့ကြဒါပေမဲ့ဘလောက်ထိခိုက်သွားသလဲဆိုတဲ့ဥစ္စာတော့လုံးလုံးစစ်ပြောဖို့ခက်တယ်
။ဒီဘုံခွဲတိုက်ခိုက်မှုဖြစ်စဉ်မှာတပ်မတော်ဘက်ကနေအရတားကားကိုအသုံးပြုပြီးစင်အားဖြည့်သိမ်းနေတယ်ဆိုတဲ့အေအေကနေဆွဆွဲချက်ပေါ်မှာတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွဲဘက်တွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါရစေ
။မင်းရတော့ကျွန်တော်ဘက်မှာတော့ကားနဲ့ဆင်းမိုင်းဆွဲခံရတယ်။ထိခိုက်ဒဏ်ရာမှုတော့မရှိပါဘူး။ကျွန်တော်တို့ဒီလောက်ကတော့တမ်တော်မှာခီးသွားလာတာ2မျိုးရှိတယ်လေ။တစ်မျိုးကတော့ကျွန်တော်စစ်စင်ကြီးကခီးသွားလာတာရှိနေ။စစ်စင်ကြီးကခီးသွားလာတာကတော့ကျွန်တော်တို့တမ်တော်ရှင်တန်းနဲ့သွားတာလည်းများတယ်။နောက်တစ်ခုကတော့ကျွန်တော်တို့ကအုပ်ချုပ်မှုကိစ္စတွေတွေ့တော့အုပ်ချုပ်မှုကိစ္စကပုံတိကျဆိုင်ရာကိစ္စတွေ။ဒါမှမဟုတ်တချို့ယာယီတောင်းဝင်သွားတဲ့ကိစ္စတွေကတော့တမ်တော်သားတွေရတယ်သူကစာမန်ပြည်သူတယောက်အနေနဲ့ပဲအရကသုံးတာလည်းရှိ။
ဘုံညုံမျိုးနဲ့တဲသောရွာနဲ့ယူရုတ်ရွာကြားဘုံခွဲတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ယူရုတ်ကျေးရွာတေရခန်တို့ကအခုလိုပြောပါတယ
်။မနေ့စစ်မှန်ဝင်ကြီးလောက်မှအဲ့လိုမျိုးပုံပေါက်တာပေါ့လေ။အဲ့ဒီမှာတော့ဒီဝက်စားတစ်စီးဖွက်တော့လို့ပြောပါတယ်။သူပြောတာကတော့လည်းဒီကပေါ်မှာဒီစစ်တဲနဲ့ဆိုင်တဲ့ဒီကြီးမီဒီပါနေတယ်အဲ့လိုမျိုးလေးပြောနေကြတာပေါ့နော်။ဒါပေမဲ့ဒီကတာကတော့ဘယ်သူမှမသိနိုင်ဘူးပေါ့နော်။
ဖြစ်တဲ့ပို့ဆောင်ရေးရင်တွေနဲ့ကိုပိုင်းရင်ပိုင်ရှင်တွေနဲ့တမတော်ကလည်းအသိစိတ်ခိုင်းမှုကြောင့်သွားလာတာစစ်ကားတွေပေါ်လမ်းကြုံလိုက်ပါလာတာစစ်ကားနီးမှာရှိနေတာကိုရှောင်ကျဉ်ကြဖို့ဖေဖော်ဝါရီလ6ရက်နေ့မှာ AA ဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်ဇန်နဝါရီ4ရက်နေ့ကဗူဒီတောင်မောင်သောနယ်စပ်မှာရှိတဲ့နယ်ကြားဆောက်ရဲကင်းစခန်း၄ခုကိုရခိုင်တမတော် AA ကနေဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းအစိုးရကနေ AA ကိုချိန်မုံသွားဖို့ညွှန်ကြားထားသလိုဒေသတွင်းတိုက်ပွဲတွေလည်းဆက်တိုက်ဖြစ်ပွားလာနေခဲ့ပါတယ်ဒီတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တွေမှာစစ်ဘေးသိမ်းရှောင်နေရသူဥယျာဉ် 9,000 ထိတိုးပွားလာနေတယ်လို့လက်ရှိစားသောက်နေထိုင်ရေးမှလည်းအခက်အခဲနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ